ဝါဒေတာငင်းချမ်းရေး230ပြည့်ခန္ဓာမှာဝါပြည်နယ်သွေးစည်ညီညွတ်ရေးပါတီ UWSA အနေနဲ့ဝါဒေတာဟာပြည်ထောင်စုကနေခွဲမထွက်ဘူးလို့ဂရီးပြုလိုက်သလိုတစ်ဖက်မှာတော့ဝါကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်အဆင့်အထိတတ်မှတ်ပေးဖို့တရားဝင်တောင်းဆိုခဲ့ပါတယ်ဒီလိုကိုပိုင်အုပ်ချုပ်ခွင့်မရမချင်းအထိအခုလက်ရှိအနေအထားအတိုင်းလက်နက်ဆွဲကင်ထားမှာဖြစ်တယ်လို့လည်းဝါခေါင်းဆောင်ကပြောသွားပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအခမ်းအနားကိုပြောပြတဲ့သတင်းလွှာမှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုစာချုပ်ကိုပါဝင်လက်မှတ်ရေးထိုးရေးကိုတိုက်တွန်းထားပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောပန်ဆန်းမျိုးကနေသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ဒီကြေးတိဆောင်မှု230ပြည့်အခမ်းအနားကိုပန်ဆန်းမျိုးမှာကျင်းပခဲ့ပြီးဒီပွဲတော်ရဲ့အဖွဲ့မင်ကောမှာဝါကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်တတ်မှတ်ပေးဖို့ကို UWSP ရဲ့ဥက္ကဋ္ဌနဲ့ UWSA ရဲ့စစ်သေးနာပြည်ချုပ်ဖြစ်တဲ့ဦးပေါ်ယူချန်ကသူ့ရဲ့မင်ကောမှာထည့်သွင်းပြောကြားလိုက်တာဖြစ်ပါတယ်ဘာသာစကားအခက်ခဲကြောင့်သူ့ရဲ့မိန့်ခွန်းကိုအခမ်းအနားမှုကနေအခုလိုပြန်လည်ဖတ်ကြားခဲ့ပါတယ်အတန်ပိုင်းကြည်လင်မှုမရှိတာကိုတောင်းပန်အပ်ပါတယ်မိန့်ခွန်းမှာပါဝင်လာကတော့ဝါကျင်ရဲ့ဒီပြည်တော်စုမြန်မာနိုင်ငံမှာခွဲထွက်လို့မရတဲ့အစိပ်ပိုင်းတစ်ခုဖြစ်ပြီးခွဲမထွက်ရေးလွတ်လပ်ရေးမတောင်းဆိုရေးတို့ကိုလေးလေးနက်နက်ဂရိသစ္စာပြုခဲ့သည်ကျွန်ုပ်တို့ဤဒူလာချက်မှာတိုင်းရင်းသားဇာတိမှန်နဲ့ဒန်းတူရေးတိုင်းရင်းသားကိုယ်ပိုင်အုပ်ချုပ်ရေးဖြစ်သည်ပြည်တော်စုအစိုးရကဝါတိုင်းရင်းသားများအားကိုယ်ပိုင်အုပ်ချုပ်ခွင့်ရပြည်နယ်ဝါကျင်ရဲ့အဖြစ်သတ်မှတ်ပေးရန်တောင်းဆိုပြီးဤရည်မှန်းချက်ပန်းတိုင်ရောက်အောင်ကျွန်ုပ်တို့မှရာသက်ပံကြိုးစားအားထုတ်သွားမည်ဖြစ်ပြီးအထက်ပါနိုင်ငံရေးတောင်းဆိုမှုအကောင်အထည်မပေါ်ခင်ကာလမှာကျွန်ုပ်တို့ဒီလက်တက်ဖက်မှငြိမ်းချမ်းရေးဒီမိုကရေစီရေးအလံကိုလွှင့်ထူပြီးအခြားလက်တက်ဖက်တွင်လက်နက်ဖြင့်မိမိကိုယ်ကိုကာကွယ်ရေးအလံကိုလွှင့်ထူကလက်ရှိအနေအထားအခြေအနေကိုဆက်လက်ဆောင်ထင်းသွားကြမည်လို့ဖော်ပြပါတယ်။ဦးပေါ်ယူချမ်းရဲ့မိန့်ခွန်းမှာဝါပြည်နယ်တိုးတက်ဖွံ့ဖြိုးဖို့ရုန်းကန်ကြိုးပမ်းခဲ့ရတဲ့အခြေအနေပြည်ရင်းငင်းချမ်းရေးအတွက်တိုင်းသာလက်နက်ကန်6ဖွဲ့နဲ့အတူပူးပေါင်းဆောင်ရွက်နေတဲ့အခြေအနေနဲ့မူရစီဝါကင်းစင်အောင်ဆောင်ရွက်ခဲ့တဲ့အခြေအနေတွေကိုထည့်သွင်းပြောကြားခဲ့တယ်လို့ငင်းချမ်းရေးကိုကောက်ွယ်ထင်းထင်းရေးဟာလဲဝါပြည်နယ်အစိုးရရဲ့အခြေခံမူဝါဒတရားဖြစ်ကြောင်းထည့်သွင်းပြောဆိုပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဝါအထူးဒေသနဲ့ငင်းချမ်းရေးတည်ဆောက်မှု230ပြည့်အခမ်းအနားလို့အမည်တက်ပြီးသဝင်လွှာပေးပို့ခဲ့ပါတယ်ဒီတူဝင်လွာကိုအခမ်းအနားကိုစိုးရကိုစည်ခေါင်းဆောင်အဖြစ်တက်ရောက်လာတဲ့အလုံတမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကြည်တော်စုဝင်ကြီးဦးသိန်းစွေကဖတ်ကြားပါတယ
်။ဒီနေ့ဒီကဲတော့ဒီနေ့ရင်းကိုရပ်ချင်တယ်လို့ဒီမိုကရေစီရေးသူ့ဝင်ကြီးတန်းကြီးနဲ့တိုင်းနာအဖွဲ့ကြီးကအပြေအဝရပ်ချင်တယ်ပြောင်းသူဒီတိတော့ရန်အခုပင်အရေးကြီးတာပြီ
နိုင်ငံတော်အတိုင်ပင်ခံရဲ့မိန့်ခွန်းမှာ NCA ဟာအနှစ်သာရပြေဝါတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အတွက်ဖြတ်တန်းရမယ့်တကားတစ်ခုဖြစ်ပြီးလမ်းဆုံးပန်းတိုင်မဟုတ်ကြောင်း NCA မှာပါဝင်လက်မှတ်ရေးထိုးပြီးတဲ့နောက်မှာလည်း NCA မှာမပါဝင်တဲ့ကိစ္စရပ်တွေကိုအစိုးရနဲ့ညှိနှိုင်းသဘောတူညီချက်ရယူနိုင်တယ်ဆိုတာကိုအလေးနက်ထားအတည်ပြုလို့ကြောင်းဖော်ပြထားပါတယ်အစိုးရရဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးအစည်းအဝေးတွေမှာပါဝင်တဲ့ပါဝင်ထိုက်တဲ့တိုင်းရင်းသားတွေပါဝင်ရေးကိုစိတ်ရင်းမှန်နဲ့ဆောင်ရွက်နေကြောင်းနဲ့ထရငင်းချမ်းရေးရရှိရေးအဆင့်ကိုဆက်လက်တလန်းဖို့ကိုလည်းတိုက်တွန်းထားပါတဲ့ဒီကနေ့ကျင်းပတဲ့အခမ်းအနားမှာ UWSA တိုင်းရင်းတပ်ဖွဲ့တွေကဝါပြည်နယ်အစိုးရအဖွဲ့ကိုခြေတက်အလေးပြုခဲ့တယ်လို့တိုင်းရင်းသားလူမျိုးနွယ်စုအသီးသီးလည်းတက်ရောက်ပြီးရိုးရအကတွေနဲ့ပါဝင်ဆင်နွှဲခဲ့ကြပါတယ်ဝါပြည်သွေးစည်ညီညွတ်ရေးပါတီ UWSA ဟာ1989ခုနှစ်ဧပြီလ18ရက်နေ့မှာဗမာပြည်ကွန်မြူနစ်ပါတီကခွဲထွက်ပြီးအစိုးရနဲ့ငြိမ်းချမ်းရေးရယူခဲ့တာဖြစ်ပါတယ်